ဗြိတိန်နိုင်ငံသားကြီးနဲ့တနတဟယယုံဝင်ကြီးဟျူဂိုဆွာယဟာအရှေ့တောင်အာရှနဲ့ဗြိတိန်နိုင်ငံဆက်ဆံရေးတိုးမြှင့်တဲ့ခရီးစဉ်ရဲ့တစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးတနင်္ဂနွေနေ့နဲ့တနင်္လာနေ့ကရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်။အဲဒီမှာမွတ်စလင်နဲ့ဗုဒ္ဓဘာသာဝင်ဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တယ်လို့နှစ်ဖက်လူမှုအတိုင်းဝိုင်းခေါင်းဆောင်တွေပြည်နယ်အစိုးရနဲ့တွေ့ဆုံပြီးတော့လက်ရှိနိုင်ငံရေးလူသားချင်းစာနာမှုအကူအညီအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ရခိုင်ပြည်နယ်အရေးပေါ်အခြေအနေတွေအတွက်ဗြိတိန်နိုင်ငံအနေနဲ့2012ခုနှစ်ကလေးကစတင်ပြီးတော့ထောက်ပံ့ကူညီလာခဲ့ရမှာဒီနှစ်တွင်စတာလင်ပေါင်းတန်း6တန်းကျော်အပါအဝင်စုစုပေါင်းစတာလင်ပေါင်း18တန်းကျော်အထိကူညီခဲ့တယ်လို့ဝန်ကြီးဆွာယာကပြောပါတယ်။ဒါအပြင်ဗြိတိန်ဟာရခိုင်ပြည်နယ်ကိုလူသားချင်းစာနာမှုအများဆုံးပေးနေတဲ့နိုင်ငံတွေထဲမှာပါဝင်နေတယ်ဆိုတာကိုသူခီးစဉ်အတွင်းကိုယ်တိုင်မြင်ခဲ့ရကြောင်းပြောဆိုပါတယ်။မစ္စတာဆွာယာရဲ့အခီးစဉ်တွင်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမမောင်အောင်ကုလသမဂ္ဂအဖွဲ့အစည်းဤအပါအဝင်ရွှေစည်ဒီဖုန်ကြီးကျောင်းရဲ့ကျောင်းနိုင်ဆရာတော်နဲ့လည်းတွေ့ဆုံခဲ့ပါတယ်။တနင်္လာနေ့မှာအတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့သူ့ရဲ့ရန်ကုန်ဒေအိမ်မှာတွေ့ဆုံပြီးတော့မကြာခင်မှာကျင်းပတော့မယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့ဝန်ကြီးဆွာယာကဆွေးနွေးခဲ့ပါတယ်။ဒါအပြင်မြမစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့သိရပါတယ်။အင်္ဂါနေ့မှာတော့မစ္စတာဆွာယာဟာနေပြည်တော်မှာပြည်အောင်စုဝင်ကြီးဦးအောင်မင်းနဲ့ဗန္ဒာရေးဝင်ကြီးဦးဝင်းရှင်အပါဝင်အစိုးရအစိမ့်ခေါင်းဆောင်တွေနဲ့တွေ့ခဲ့ပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲဟာယုံကြည်စိတ်ချရပြီးအားလုံးပါဝင်ဖို့လိုတဲ့အကြောင်းဝင်ကြီးဆွာယာကပြောပါတယ်။ပြည်ထောင်ငံအနေနဲ့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကိုအကူအညီပေးနေတယ်လို့ပြည်တွင်းရွေးကောက်ပွဲစောင့်ကြည့်သူတွေကလည်းတင်နန်းနေပေးနေတယ်လို့ဆိုပါတယ်။ယူကိုဆွာယာအနေနဲ့သူ့ရဲ့တတိယမြောက်မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့ဆောင်ရွက်ချက်အနေနဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအပါအဝင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့တိုးတက်မှုအခြေအနေတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့ဗြိတိန်အစိုးရရဲ့အင်ကာနီကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။